ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးမှုတွေကိုသုံးနှစ်ကနေ၅နှစ်အတွင်းအပြည့်အပြည့်ဆောင်ရွက်နိုင်ဖို့ဆိုပြီး၅ရက်ကြာကျင်းပပြီးစီးခဲ့တဲ့ငြိမ်းချမ်းရေးညီလာခံကနေနောက်လာမယ့်အဆိုရသည့်အတွက်အကြံပြုအဆိုတင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံမှာတက်မှတ်ထားတဲ့တိုင်းရင်းသားလူမျိုး135မျိုးနဲ့ပတ်သက်လို့ပြန်လည်စီစစ်ဖို့နဲ့လာမယ့်ရွေးကောက်ပွဲတွေမှာလူနည်းစုတွေကိုကိုစားပြုနိုင်မယ့် PR အချိုးကျစနစ်ကိုကျင့်သုံးသင့်မသင့်ဆိုတာကိုလည်းဆွေးနွေးအကြံပြုအဆိုပြုတာတွေရှိခဲ့ပါတယ်။၅ရက်ကြာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံရဲ့အဆုံးသက်ရလဒ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာနားဆင်ကြည့်ပါရှင်။
ဟုတ်ကဲ့ပါ။နေပြည်တော်မှာ၅ရက်တာကျင်းပခဲ့ပထမအကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံကြီးကိုဒီကနေ့ရန်နာလိုက်ပါပြီ။ဒီမှာဆွေးနွေးခဲ့ကြတဲ့အချက်တွေအမြင်သဘောထားတွေကိုဒီကနေ့စုစည်းထားပြီးနောက်တက်လာမယ့်အစိုးရကိုဆက်လက်ဆွေးနွေးနိုင်ဖို့လက်ဆင့်ကမ်းပေးသွားမှာပါ။နောက်ဆုံးနေ့ဆွေးနွေးမှုမှာနိုင်ငံရေးကဏ္ဍကိုဆွေးနွေးကြရမှာတော့ကိုယ်စားလှယ်အချို့ကတိုင်းရင်းသားလူမျိုး135မျိုးနဲ့ပတ်သက်ပြီးပြန်လည်စီစစ်ဖို့နဲ့ဒီမိုကရေစီနိုင်ငံတည်ထောင်ရမှာရွေးကောက်ပွဲစနစ်နဲ့ပတ်သက်ပြီးလူဦးရေနည်းပါးတဲ့တိုင်းရင်းသားလူမျိုးတွေပါဝင်နိုင်ဖို့ PR စနစ်ကိုကျင့်သုံးသင့်မသုံးသင့်စဉ်းစားကြဖို့တင်ပြခဲ့တာတွေရှိပါတယ်။တင်ပြမှုတွေနဲ့ပတ်သက်ပြီးပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အဖွဲ့ကဗိုလ်မှူးကြီးခွန်ဥက္ကာကခုလိုပြောပြပါဗျ
။ဒီဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပြည်ထောင်စုပြီးဆောင်မယ်ဆိုတဲ့ဟာကအားလုံးတူတယ်လေပုံရင်မှန်းချက်ဖြစ်တယ်အဲ့ဒါတော့မတူဘူး။သို့တော့ချင်းကမှုချင်းကနင်းမှာတော့နည်းနည်းလေးတွေ concept တော့နည်းနည်းလေးတွေကွာရှိတာပေါ့။တက်ကတော့ဘိုလ်အစိုးရအင်းအကောင်နဲ့နီးကိုစိုက်တာပေါ့။အဖွဲ့ဝင်ပြည်နယ်တွေကပုံစံရဝိုင်းရပုံစံရအင်အားကောင်းမှဒီဖက်ဒရယ်ခိုင်ခန့်တယ်ဆိုတဲ့မူကိုကိုင်နေတော့တိုင်းရင်းသားတွေကတော့ပုံစံရမှလည်းအကန့်ပတ်နဲ့အကျင့်သုံးအာဏာကိုဒီတော်သူအဖွဲ့ဝင်ပြည်နယ်တွေမှလည်းအကန့်ပတ်နဲ့အကျင့်သုံးနှစ်ဖက်ထိချုပ်တဲ့ဟာကြိုက်ကြတာပေါ့လေ
တဘာဝတင်ရင်ဇာတာခွဲဝေရင်နဲ့ပတ်သက်ပြီးဆွေးနွေးကြရမှာတော့တက်မတော်ဘက်ကတိုင်းရင်းသားတွေတောင်းဆိုတဲ့တက်ဆိုင်ရာပြည်နယ်တိုင်းကခန်းစား권80ရာခိုင်နှုန်းဗဟိုအစိုးရက30ရာခိုင်နှုန်းအစား50ရာခိုင်နှုန်းစီသာထားရှိဖို့တင်ပြခဲ့တယ်လို့ချင်းတိုးတက်ရေးပါတီမှဦးနိုထန်ကက်ကပြောပါတယ်
။ပြောရမယ်ဆွေးနွေးတက်မတော်ဘက်မှာပြည်ထောင်စုအစ်မပိုင်ခွက်နေလို့ရင်တော့မတင်တော်ဘူးပေါ့။နောက်ပြီးတော့ဟိုဥပမာပါတဲ့ဥစ္စာတို့ပါလို့တွားလို့မယ်ဆိုရင်တရားရတာမထွက်တဲ့ပြည်နယ်တွေမှာနာသွားမှာပေါ့အဲ့ဒါကြောင့်ဘဟုအသေးကင်ပြီးတော့တရားရတာမထွက်တဲ့ပြည်နယ်နဲ့တရားရတာထွက်တဲ့နေရာကိုမျှပြီးတော့ဝီကြီးတာပေါင်းနေရှိတယ်အမင်းနဲ့သူကတင်ပြတော့တာရှိတယ
်ဆွေးနွေးပွဲနောက်ဆုံးနေ့မှာတော့ပါဝင်ဆွေးနွေးကြတဲ့အစုအဖွဲ့တွေကအစိုးလေးခုတင်ပြခဲ့ပါတယ်ဒီအစိုးတွေထဲမှာနောက်တက်လာမယ့်အစိုးရတွေကငြိမ်းချမ်းရေးညီလာခံကိုတက်မှတ်ထားတဲ့အချိန်ဖြစ်တဲ့လေးလအတွင်းကျင်းပဖို့တင်ပြထားရမှာဒီထက်စောကျင်းပဖို့နဲ့နောက်လာမယ့်အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့ငြိမ်းချမ်းရေးညီလာခံတွေကိုအချိန်၃နှစ်ကနေ၅နှစ်အတွင်းအပြည့်ပြတ်ဆောင်ရွက်ပေးဖို့တင်ပြခဲ့တာတွေရှိပါတယ်ဒီတင်ပြချက်တွေကိုလည်းကိုယ်စားလှယ်တွေကလက်ခံသဘောတူညီထားပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာနကပြန်ကြားရေးတာဝန်ခံဦးလာမောင်ရှိကအခုလိုပြောပြပါဗျ
။ဒီငြိမ်းချမ်းရေးညီလာခံကိုပြည်တော်စုအဆင့်တော်အယူသားအဆင့်တော်ဒီညီလာခံဒီအားလုံးကို၃နှစ်ကနေ၅နှစ်အတွင်းမှာပြည်ပြအောင်ဆောင်ရွက်နိုင်ဖို့ဆိုရင်ဒီအစိုးရချက်ကိုညီလာခံကိုတင်သွင်းပါလေ။ဒါကိုလည်းညီလာခံကသဘောတူကြပါလေ။ဒါပေမဲ့တော့ကျွန်တော်တို့အခုငြိမ်းချမ်းရေးဖြစ်စဉ်ကလင်းနေဖွဲ့ကြောကြာခဲ့ပါပြီ။အဲ့တော့အခြေခံကောင်းတချို့လည်းရပြီ။တော့တက်တာဝန်ယူခဲ့ဒီအစိုးရများနဲ့ညီလာခံများဟာဒီတက်ကက်တစ်ခုထားပြီးတော့ကြိုးစားဆောင်ရွက်ဖို့ဆိုတဲ့ဟာကိုယူပြီးဒီကြေးစီအစိုးရတွေမှာဆုံးဖြတ်ခဲ့တာကိုသိကြတာဖြစ်တယ်
။ကျင်းပခဲ့တဲ့ပြောင်စုငြိမ်းချမ်းရေးညီလာခံမှာအစိုးရလွှတ်တော်ဖွဲ့မှကိုယ်စားလှယ်80ကျော်တက်မတော်တိုင်းရင်းသားလက်နက်ကိုင်နဲ့နိုင်ငံရေးပါတီတို့မှကိုယ်စလေအယောက်200နီးပါးတို့ကဦးစီးပြီးအစုကြီး၅စုအဖြစ်သတ်မှတ်၍တည်ကြစီဆွေးနွေးခဲ့ကြတာပါနိုင်ငံရေးစီးပွားရေးကာကွယ်ရေးနဲ့လုံခြုံရေးလူမှုရေးနဲ့သဘာဝတည်ရန်စာတစတဲ့ခေါင်းစဉ်၅ခုကိုအစုအဖွဲ့9ခုကဆွေးနွေးထားတဲ့သဘောထားတွေကိုမှတ်တမ်းတင်စုစည်းပြီးအစိုးရထံတင်ပြလိုက်တာပါအမြင်သဘောထားအသီးသီးကိုသာတင်ပြတာဖြစ်တာကြောင့်ဆုံးဖြတ်ချက်တစ်စုံတရာရရှိခဲ့ခြင်းတော့မရှိပါဘူးရှင်